ဒေါ်စောမြတ်ရာဇာလင်းရဲ့အမျိုးသားဦးချစ်မောင်ကိုဘင်္ဂလားဒေ့ရှ်နိုင်ငံမှာအခုဖမ်းခံထားရတယ်ဆိုတော့သူ့ကိုဘာကြောင့်ဖမ်းတယ်လဲအမဒီဟာနဲ့ပတ်သက်ပြီးဘာတွေများအတိအကျသိထားတာရှိလဲရှင
်။ကျွန်မသိထားတာကတော့တန်တရားအမှုနဲ့ဖြစ်ပါတယ်။တချို့လူတွေကတော့ကျွန်မဟာဆိုလို့ရှိရင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုအန္တရာယ်ပြုတဲ့လူအန္တရာယ်ပြုနိုင်တဲ့အနေအထားရှိတဲ့အနေပေါ်မှာကျွန်မကိုစာနဲ့ပင်နဲ့ရေးပြီးတော့မှထောက်လှမ်းရေးကိုတိုင်ထားကြလို့အဲ့လိုမျိုးဖြစ်တယ်လို့ကျမအနေနဲ့သုံးသပ်ပါတယ်။အမှန်ကတော့ကျမအမျိုးသားဟာဆိုလို့ရှိရင်ဘယ်သောလက်နဲ့ကင်တော်လှန်ရေးအဖွဲ့အစည်းနဲ့မှလည်းဆက်ဆက်ခဲ့တဲ့လူတယောက်မဟုတ်ဘူး။ကျမနဲ့အိမ်ထောင်ကြတာကလွဲရင်သူကလူမှုရေးသမားပဲဖြစ်ပါတယ်။ဘဝတစ်ခြားလုံးမှာလူမှုရေးလုပ်ငန်းတွေကိုပဲအီးအီးလူလူနဲ့လှုပ်လာတဲ့လူတယောက်ဖြစ်ပါတယ်
။ဟုတ်ကဲ့တိုင်တယ်ဆိုတာဘသူတွေကတိုင်တာလဲအမှဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတိုင်တာလားဒီမြန်မာဘက်ကတိုင်တာလားဘသူကတိုင်တယ်လို့သိထားတာရှိလဲရှင်။
တိုင်းနယ်တော့ကျမတို့ကလူပုဂ္ဂိုလ်တွေကိုကျမတို့ထုတ်ပြောပြောဖို့အတွက်အမှန်တန်ခက်ပါသေးတယ်။ဒါပေမဲ့တိုင်ချက်တွေအပေါ်မှာဖမ်းဆီးတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ထောက်လှမ်းရေးကဖမ်းသွားတာဖြစ်ပါတယ
်။ဟုတ်ကဲ့တိုင်နာကလေမြန်မာလူမျိုးကတိုင်နာလားတမောင်မွေတစ်ဖက်ပေါ့နော်ဒီဘာသာမတူတဲ့သူကတိုင်နာလားဘသူကတိုင်နာလဲမဟုတ
်။ဘာသာမတူတဲ့လူကတိုင်နာမဖြစ်နိုင်ပါဘူ
း။ဟုတ်ကဲ့သူတို့အန်ဒီယားရှိတယ်ဆိုတော့ဘယ်ဟာကိုဆိုလိုတာပါလဲ။ဘာကြောင့်အန်ဒီယားရှိတယ်လို့သူတို့ဘက်ကအခုလိုပြောတယ်လို့အမသိထားရတာရှိလဲရှင်
။ဆွေးရှဲမှာဆိုလို့ရှိရင်ဘင်္ဂလီလိုပဲရေးထားတာမို့လို့ကျမအနေနဲ့ဆွေးရှဲကိုအသေးချာမဖတ်ရပါဘူး။အော်သူများတွေရဲ့ပြောစကားအရဆိုလို့ရှိရင်တော့ကျမတို့ကဘော်ဒါပြဿနာနဲ့လည်းတိုင်ချက်တွေပါတယ်ဆိုပြီးတော့မှကျမတို့သိရတယ်ပြီးလို့ရှိရင်ကျမဟာဆိုလို့ရှိရင်ဒီပေါ့လေလက်နဲ့နဲ့ကင်တော်လိုင်းရဲ့အဖွဲ့အစည်းမှာကျမအနေနဲ့ရှိတယ်ဆိုတဲ့ပုံစံမျိုးနဲ့အားလုံးကိုတွေ့ဝိုက်ပြီးတော့မှလုံးထည့်ထားတဲ့လက္ခဏာလို့ကျမကြားရပါတယ
်ဟုတ်ကဲ့ဘင်္ဂလားဒေ့ရှ်ဘက်ကသူတို့ဖမ်းတဲ့အခါကျတော့သူတို့ဘက်ကဘာကြောင့်လို့အမတို့ရောဟိုအကြောင်းပြချက်ပေးတာရှိပါလဲရှင်
အခုကကျမတို့ကြားရတဲ့လောက်ဆိုလို့ရှိရင်တော့ကျမလက်နဲ့ကင်တော်လိုင်းရဲ့အဖွဲ့အစည်းတစ်ခုခုမှရှိနေတာကိုဟိုကျမဘယ်လိုရှိနေလဲဆိုတာသူတို့ကသိတာမဟုတ်ဘူးအမျိုးမျိုးရရှိထားတဲ့သတင်းတွေပေါ်မှာစုပြီးတော့မှပဲကျမတို့နှစ်ယောက်ကိုတိုင်ချက်ဖွင့်လိုက်တဲ့လက္ခဏာမျိုးလို့ကျမသိရပါတယ်အဲ့လိုဖန်ဖို့လိုက်ချနေတာပေါ့လေအဲ့လိုပုံစံမျိုးကျမတို့သိရတယ်ကျမဆိုလို့ရှိရင်မြန်မာငင်းချမ်းရေးမှာ peace process ရဲ့အစိတ်အပိုင်းတစ်ခုပဲလုံးနေတဲ့လူဖြစ်တယ်။ကျန်တာဘာမှကျမလက်နဲ့မှုနေနေဆိုရင်ကျမပတ်သက်မှုမရှိဘူး။စိတ်လေးမဝင်စားဘူး။မြန်မာနိုင်ငံရေးကိုလက်နဲ့နဲ့ဖြည့်ရှင်းလို့မရဘူးဆိုတာကိုကျမအထိုင်မှယုံကြည်ထားတဲ့လူဖြစ်တယ်။အဲ့ဒါကြောင့်မလို့ငင်းကြိုင်တော်နီးနဲ့တာလျင်ကျမစူးစမ်းနေတယ်။ငင်းကြိုင်ရေးစပွဲခုကိုပဲကျမအရောက်အောင်လာခဲ့တာပါ
။ဟုတ်ကဲ့။ဖန်ခံရတဲ့ကိစ္စတွေအခုလိုဆွဆွဲချက်တွေဟာဒီပြီးခဲ့တဲ့ဒီဩဂုတ်လအတွင်းကဟလာဒီရခိုင်ပြည်နယ်ထဲမှာဖြစ်ခဲ့တယ်ပြီးတော့ဒီအဲ့ဒီထဲကလူတွေအများအပြားဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတယ်အဲ့ဒီအကြောင်းအရာတွေနဲ့ဆက်ဆက်ပြီးတော့အခုလိုဖြစ်တယ်လို့သုံးသပ်ပါလားဘလို့
အဲ့လိုမျိုးသုံးသပ်ချက်ပါတယ်လို့ကျွန်မသိရပါတယ
်ဒေါ်စောမြတ်ရာဇာလင်းရဲ့အမျိုးသားဦးဦးချစ်မောင်ကိုဖမ်းခံထားပြီးတဲ့နောက်ပိုင်းလေသူနဲ့အမဘလို့အဆက်အသွယ်ရပါလဲသူအမှုနဲ့ပတ်သက်လို့ဘာသိထားရှိလဲဟာ
ကျမဘလို့မှလည်းသူနဲ့အဆက်အသွယ်မရပါဘူးသူ့ရဲ့အမှုလွတ်မြောက်ရေးတွေကိုသူ့ရဲ့ရောက်ဖနဲ့သူ့ရဲ့ညီမဖြစ်သူတို့ကနေပြီးတော့မှတက်နေဆုံးစူးစမ်းနေကြတာဖြစ်ပါတယ်ပြီးရင်ကျမတို့ကလေးနှစ်ယောက်ရှိတယ်ကလေးနှစ်ယောက်အတွက်လည်းကျမအနေနဲ့အင်မတန်မှတောကားတယ်ဖြစ်ရပါတယ
်ကလေးတွေကဘယ်နှစ်နှစ်လောက်ရှိပါလဲမ
23နှစ်ပါသမီးကတက်ကတော့တက်နေပါတယ်စားကတော့20ဖြစ်ပါတယ
်ဟုတ်ကဲ့ဦးချစ်မောင်ကိုဒီနေ့ယုံထုတ်တယ်ဆိုတဲ့သတင်းတွေလည်းကြားပါတယ်အဲ့ဒါသိရတာရှိပါလားရှင်
ကိုယုံကနေပြီးတော့မှပြန်လာတဲ့လူတွေကတော့ဒါကာမာရန်လန်းတွေကကားတွေပြစ်တော့အင်ကိုမရောက်သေးတဲ့အတွက်ကျမသတင်းတွေတိကျကျမယူဖို့တက်ခက်ခဲနေပါသေးတယ်တာစုတွေနဲ့ညနေမှပဲကျမအသေးစားပြောရမှာဖြစ်ပါတယ
်ဟုတ်ကဲ့ဦးချစ်မောင်လွတ်မြောက်ရေးအတွက်အမဘာတွေဆက်လုပ်မလဲဥပမာမြန်မာနိုင်ငံဘက်ကဘယ်လိုအကူအညီတွေရဖို့ကြိုးစားသွားမလဲ
မြန်မာနိုင်ငံဘက်ကဆိုရင်ကျမကအစိုးရစီကလိုချင်တာကကျမဟာငင်းကြိုင်ရေး process မှာ PDGC မှာပါဝင်လှုပ်ရှားနေတဲ့လူတရားဖြစ်တယ်ဆိုတာကိုကျမမြန်မာနိုင်ငံအစိုးရစီကထောက်ခံစာတစောင်းလိုချင်ပါတယ်ပြီးလို့ရှိရင်ဘင်္ဂလားဒေ့ရှ်နိုင်ငံကနေပြီးတော့မှနိုင်ငံ PDGC ဝင်ကြီးကမြန်မာနိုင်ငံကိုလာဖို့ရှိတဲ့အခါမှာကျမရဲ့ခင်မွန်းဖြစ်ပါတယ်ကျမငင်းကြိုင်ရေး process ကိုလုပ်နေတဲ့လူဖြစ်ပါတယ်ဆိုတာကိုကျမစကားပြောဖို့လိုချင်ပါတယ်အဲ့ဒါအစိုးရဘက်ကလိုချင်တဲ့အနေအထားဖြစ်ပါတယ်နောက်ပြီးလို့ရှိရင်သူလွတ်မြောက်ရေးအတွက်ဆိုရင်ကျမက Amnesty International အပါအဝင်နိုင်ငံတကာရဲ့ပံပိုးကူညီမှုကိုကျမလိုချင်ပါတယ
်ဘောနော်ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့ပြဿနာအပြီးဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိရဲပြောရရင်မြန်မာနိုင်ငံကလူတွေအတွက်ပို့ပြီးတော့ဘင်္ဂလားဒေ့ရှ်အစိုးရဘက်ကဖိအားပေးတာဟလာပို့ပြီးတော့ဒီစောင့်ကြည့်တာအဲ့ဒါမျိုးတွေကြုံရတာမျိုးရှိလားရှင်အမတို့သိရတာရှိလ
ားအခုကကျမအမျိုးသားကိုဖမ်းတာကိုကြည့်လိုက်လို့ရှိရင်ဒါကိုစောင့်ကြည့်နေတယ်ဆိုတာလုံးဝတည်ချပါတယ်မြန်မာနိုင်ငံနဲ့ဆက်ဆက်တဲ့လူတွေပြီးလို့ရှိရင်တခြားသောကျမတို့ရခိုင်နဲ့ဆက်ဆက်တဲ့ရခိုင်မျိုးနွယ်တွေဓာတ်တွေကိုအများကြီးစောင့်ကြည့်နေတဲ့လက္ခဏာလို့ကျမသုံးသပ်ပါတယ်
ဟုတ်ကဲ့ဒေါ်စောမြတ်ရာဇာလင်းခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်